အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကကိုင်ရိုမြို့ကဆန္ဒပြစခန်းတစ်ခုကိုလူစုခွဲဖို့ပြင်ဆင်နေတဲ့အချိန်မှာယာရုကဖယ်ရှားခံခဲ့ရတဲ့သမရဟောင်းမော်စီထောက်ခံသူတွေကြားတင်းမာမှုတွေတိုးလာတာတွေ့နေရပါတယ်။နောက်ထပ်သွေးထွက်တန်ရုံမှုတွေမဖြစ်ရအောင်စစ်တပ်အနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးမဖြိုးခွင်းဖို့အတွက်အနောက်နိုင်ငံနဲ့အာရဗ်နိုင်ငံတွေကစစ်ဆင်ရေးမှုတွေနဲ့အီဂျစ်အစိုးရအကြီးအကဲတာဝန်ရှိသူတွေကစ조사ဖြောင်းပြနေကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြစခန်းတွေကိုတနင်္လာနေ့ဒီကနေ့မှစပြီးဝင်ရောက်စီးနှင်းမှုစိုင်းပြင်းနေတယ်ဆိုတဲ့အမည်မဖော်လိုသူအီဂျစ်တာဝန်ရှိသူတဦးရဲ့အပြောကိုကိုးကားပြီးနိုင်ငံတကာသတင်းတွေမှဖော်ပြနေကြတာပါ။အီဂျစ်ဂျားဖြတ်အစိုးရခေါင်းဆောင်တွေကတော့အင်းဒီအလုအလတ်ရဲ့ပြည်ရင်ထိုင်းသပိတ်ဆန္ဒပြသူတွေကိုလူစုခွဲမယ်လို့ထပ်ခါတလဲလဲသတိပေးထားခဲ့ပြီးဖြစ်ပါတယ်ရှင်။